န်းစည်းကြောင်းသားတွေနဲ့နိုင်ငံရေးကျင်းသားအားလုံးပြန်လှုပ်ပေးဖို့မြင်းညံထောင်မှာအစာငတ်ခံဆန္ဒပြခဲ့တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ကကိုဆိုးလိုင်နဲ့ကိုစီသူမြတ်တို့ကိုထောင်အနာပိုင်တွေကနှိပ်စက်ညှဉ်းပန်းခဲ့တယ်လို့သူတို့ကိုယ်တိုင်ဒီကနေ့ထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီကနေ့တရားရုံးကျင်းထွက်လာတဲ့အခါမှာကိုစီသူမြတ်ကအခုလိုပြောပါတယ်
ကျွန်တော်တို့9ရက်နေ့ညနေပါအစာခံဆန္ဒပြတော့ခါကြတော့တို့အနေနဲ့9ရက်နေ့ညနေအကျုံးမို့6ရက်နေ့မှာမှအစာခံဆန္ဒပြတော့လက်ခံပေးမယ်လို့ပြောတယ်။အဲဒီ6ရက်နေ့မနက်ခင်းတောင်းဖွင့်ကံမှာကျွန်တော်ကိုခန်းထဲနေပြီးတော့စောင်းပြီးတော့ခေါ်သွားတယ်ခေါ်ပြီးတော့တပြည့်ချောင်းခေါ်သွားပြီးတော့လမ်းမှာအုံနီကဲနဲ့လာတူနေတာမသိခြေရောမျိုးတကြီးတွေတူတယ်စောင်းတွေကိုတူတယ်ထုပြီးတော့ခန်းထဲစောင်းအုပ်ပြီးတော့ခန်းထဲကိုဒီတိုင်းဆွဲထည့်လိုက်တယ်။ထည့်ပြီးတော့အစာခံဆန္ဒပြတော့ဒီတိုင်းထားတယ်။နောက်7ရက်နဲ့9ရက်မှာရေကိုလုံးဝဖြတ်ပြတ်တယ်ဒါတရားငါတော့မလုံးဝမရှိပါဘူးအဲ့ဒီအတွက်ကြောင့်ကျွန်တော်တို့ဒီပိတ်ကိုရန်နာလာခြင်းဖြစ်ပါတယ
်အလားတူကိုစိုးလိုင်ကလည်းသူနှိပ်စက်ခံရပုံကိုအခုလိုပြောပါတယ
်အဲ6ရက်နေ့မနေ့၄ရက်ညလောက်မှာပြီးဆောင်နေထုတ်ပြီးတော့ကျွန်တော်တို့တိုက်ထဲမှာကြီးကြထားတယ်ဟိုတိုက်ထဲကိုထည့်တဲ့အခါမှာကျွန်တော်တို့ညိုတဲ့ကြီးကို OK နဲ့လိုက်ခံရတယ်အထက်ထည့်တဲ့အခါမှာလေအမှုညိုတဲ့ဆွဲပြီးတော့ထည့်ခံရတယ်ဟုတ်ကဲ့6ရက်နေ့နဲ့9ရက်နေ့မှာကျွန်တော်တို့အဲ့ဒီ1လီတာလောက်ပဲကျွန်တော်တို့ရတယ်ပြီးတော့7ရက်နဲ့9ရက်မှာဒီလုံးဝမရဘူးကျွန်တော်တို့ဒီကိုရင်းရင်းညာ9နှစ်လောက်မှရှိတယ်အစာငတ်ကဆက်လက်ပြတော့ကျွန်တော်ရန်လာလိုက်တာ
ကိုစိုးလိုင်ဟာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ဘာကသာများအဖွဲ့ချုပ်ကိုစလေထဲမှာပါဝင်ခဲ့သူဖြစ်ပါတယ်သူ့ကိုမြင်းကြံဤပညာတက္ကသိုလ်ရှိမှနိုင်ငံတော်အလံအစာခေါတောင်းအလံလွှင့်တင်ခဲ့တဲ့အမှုနဲ့ဆွဆွဲဖမ်းဆီးထားတာဖြစ်ပါတယ်အဲ့ဒီလိုခေါတောင်းအလံလွှင့်တင်လိုက်တဲ့နေ့ကမြင်းကြံမြို့မှာသူရှိမနေခဲ့ဘူးလို့ကိုစိုးလိုင်ကပြောထားပါတယ်ဒါပြင်ကိုစီသူမြတ်ဟာလည်းဒီမိုကရေစီပညာရေးကျောင်းသားတပိတ်မှာပါဝင်လှုပ်ရှားခဲ့လို့ဖန်ဆီးထိန်းသိမ်းခံထားရသူဖြစ်ပါတယ်။အခုလိုကျောင်းသားတွေကိုထောင်ထဲမှာနှိပ်စက်ညှဉ်းပန်းတာကိုပြည်သူတွေအနေနဲ့လစ်လူရှုမထားဖို့ဖန်ဆီးခံကျောင်းသားဟောင်းတယောက်ဖြစ်တဲ့ကိုတန့်စင်ကလည်းအခုလိုတိုက်တွန်းလိုက်ပါတယ်
။ထောင်ထဲမှာကျွန်တော်တို့ကျောင်းသားနှစ်ယောက်ကိုစောင့်အုပ်ပြီးတော့မှ28ချက်ရိုက်တယ်ဆိုတဲ့ဥစ္စာပတော့ကိုကန့်ကွက်ရမယ့်ကိစ္စပါ။ပြည်သူအားလုံးအနေနဲ့ကန့်ကွက်ပေးကြပါ
။တာယာဝတီထောင်မှာအစာငတ်ခံဆန္ဒပြလို့ကျန်းမာရေးထိခိုက်လာတဲ့အတွက်ရန်ကုန်ပြည်သူစေယုံကြီးကိုမနေ့ကတင်လိုက်ရတဲ့ကိုဖြိုးတနချင်းလင်းသားရဲ့အခြေအနေကတော့အတန်ငယ်ကောင်းမွန်လာပြီးဆက်လက်ဆေးကုသမှုခံနေရတယ်လို့သိရပါတယ်။မြန်မာနိုင်ငံအကျဉ်းထောင်အသီးသီးမှာထောင်ကျခံနေရတဲ့နိုင်ငံအကျဉ်းသား112ယောက်ရှိပြီးတရားရင်ဆိုင်နေရစေသူပေါင်းကစုစုပေါင်း486ယောက်ရှိတယ်လို့ AAPP နိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကထုတ်ပြန်ထားပါတယ်ခင်ဗျာ။